ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ပေါ်က PDF ကင်စကန်တစ်ခုကိုစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်စီးနှင်းပြီးတော့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါတယ်စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အဲ့ဒီလက်နက်ကြီးကြီးတွေကလူနေအိမ်တွေပေါ်ထိကျရောက်ပြီးနေအိမ်တချို့ပျက်စီးတယ်လို့တမျိုးလုံးဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
နွေမာ19ရက်ဒီကနေ့မနက်9:00ခွဲလောက်ကမိုးပြဲမြို့ပေါ်မှာပြည်သူ့လုံခြုံရေးအတွက်ကင်းဆောင်ပေးနေတဲ့မိုးပြဲ PDF ကင်းစကန်တစ်ခုကိုစစ်ကောင်စီအဖွဲ့ကအင်အားအလုံးအရင်းနဲ့ဝင်ရောက်စီးနှင်းချိန်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပေါ်ခဲ့တယ်လို့မြို့ခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့လူနေအိမ်တချို့ပျက်စီးမှုရှိတယ်လို့မိုးပြဲမြို့ပေါ်ဒေသခံတွေတစ်မျိုးလုံးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
ဒါပဲကောက်စီရအမဝင်စင်းနေတာပေါ့နော်အပြန်အလှန်ပြခမှုရှိတယ်ပေါ့အမအဲ့ချိန်မှာပဲမနစ်သောတွင်းမှာပဲစီတူရလည်းတောင်းနေတယ်ပေါ့နော်ပြခရှိတဲ့အချိန်တွင်းမှာပဲအဲ့ဒါလည်းအခုစာနေနေဖြစ်ပြနေတယ်နဲ့လူတဲ့နေရာဆိုသူတို့အကုန်လုံးတိုင်းချောင်ဆရာရတာပေါ့လူတွေကဒီညွတ်လုံးကျွတ်ထွက်ပြေးတာပေါ့နော်သက်သွဲရှိတဲ့အချိန်မှာပဲဒီလက်နဲ့ဒီရဆယ်လုံးမကောက်နဲ့ဆယ်လုံးကျော်လောက်ရှိမယ်အဲ့ဒါပြခလာလူကြီးအိမ်ကြီးရှိတယ်ကိုယ်လက်ဒီရှင်နေပါပဲမနဲ့ကျတော့ကမရ၄နှစ်နှစ်ရလဲသူတို့လက်နဲ့ဈေးနဲ့ပြည့်လိုက်သေးတယ်ယူရသေးဘူးပေါ့နော
်မိုးပြဲမြို့နယ်အတွင်းတိုက်ပွဲဖြစ်တာနဲ့စစ်ကောင်စီတပ်ကမရ၄နှစ်နှစ်တပ်ရင်းကမြို့ပေါ်နဲ့ကြေးရွာတွေဘက်ကိုလက်နဲ့ကြီးတွင်နဲ့အမြဲတမ်းပစ်ခတ်နေတာလို့ဒေသခံတွေက VOA ကိုပြောပါတယ်အခုလိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတာပါနောက်ထပ်မိုးပြဲမြို့ခံတို့ကလည်းမြို့ပေါ်မှာနေထိုင်လို့အဆင်မပြေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးလာတာလို့ပြောပါတယ
်ဒီမနက်ကနှစ်နာရီခွဲဝန်းကျင်လောက်ပေါ့နော်လက်နက်ငယ်အတန်အရင်ကြားရတယ်ထင်တယ်လက်နက်ငယ်အတန်ပြီးတော့မှလက်နက်ကြီးတန်နေပေါ့နော်အဲ့ချိန်မှာအိမ်ဘေးကလူတွေတော့အရင်ပြေးကြတာပေါ့ညီမတို့အိမ်ဟာကျတော့လူကတော့အချိန်လေးကြည့်ပြီးတော့မှပြည်ရတယ်ပေါ့အဆင်လည်းမပြေခါကျတော့မနေ့ခုနိုင်ရှိနိုင်လောက်ချိန်ရတယ်လက်နဲ့ကြည့်ထုတ်တည်တဲ့၃လေးချက်တော့အဲ့ဒီချိန်မှညီမတို့ပြေအဲ့ချိန်မှညီမတို့လည်းဆောင်တော့ပေါ့နော
်ပြည်သူလူထုရဲ့လုံခြုံရေးအတွက်မိုးပြဲပြည်သူကကွေရတပ်ဖွဲ့ MBPDF ကမိုးပြဲမြို့ပေါ်မှာရှိတဲ့မိသက်စခန်းမှာနေရာယူပြီးတော့ကင်းဆောင်ပေးနေတာမှမနေ့အစောပိုင်းကအဲ့ဒီကင်းစခန်းကိုစစ်ကောင်စီကဝင်ရောက်ပစ်ခတ်စီးနှင်းလို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာလို့မိုးပြဲ PDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
အင်အားအလုံးကြီးနဲ့သူဝင်စီးရပေါ့နော်ဝင်စီးရသူတို့အင်အားကတော့100နီးပါးလောက်ရှိတယ်တော်တော်လေးကိုသူလက်နဲ့အင်အားလည်းတော်တော်လေးကိုတောင်းတောင်းလေးပါလာတယ်ခင်ဗျ RPG တွေလက်နဲ့ကြီးတွေသူတို့ရဲ့ဟိုမချီကန်တွေပြီးတော့သူတို့ရဲ့ဟိုလက်နဲ့အငယ်ဆိုလည်းအစုံလေးနဲ့ကျွန်တော်တို့ဝင်စီးပါတယ်အဲအခါမှာကျွန်တော်တို့ကဟိုပြင်းပြင်းထန်ထန်ပြန်ပြီးခုခံခဲ့တယ်ခင်ဗျခုခံပြီးတဲ့နောက်မှာကျွန်တော်တို့ပြေတော့လို့တင်အားရင်းမများတော့နောက်မှာကျွန်တော်တို့အခက်ခက်ခဲခဲပဲကျွန်တော်တို့ပြန်ဆုတ်ခဲ့ရတယ်ခင်ဗျဟုတ်ကဲ့
နှစ်ဖက်အပြန်အလှန်တိုက်ခတ်မှုမှာမိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MBPDF ဖက်က3ဦးထိခိုက်ဒဏ်ရာရရှိတဲ့အထက်ကတဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေကြောင်းနဲ့စစ်ကောင်စီဖက်ကလည်းအထိခိုက်ရှိတယ်လို့ပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဒီကနေ့မနက်မှာဖြစ်သွားတဲ့မိုးပြဲမြို့ကတိုက်ခတ်မှုအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့မနေ့ကကြားပြင်းနဲ့ဖဲခုံမြို့ဘက်မှာပြစ်ခတ်မှုဖြစ်ခဲ့ကြောင်းအခုလိုပြောပါရယ
်ကတိကေကုံဘက်မှာပဲဖြစ်ခဲ့တာတော့ရှိတယ်မနေ့ကတော့သူတို့စီကနေပြောကြဖဲခုံမှာရှိတဲ့တုံကလေးတိုင်းတအခြေပြီးတဲ့နေရာကိုလာပြီးပြစ်ခတ်တာတော့ရှိတယ်။မင်းကဆယ်နာရီခွဲလောက်တုန်းကအပြီးပြစ်ခတ်တဲ့ဟာတွေရှိတယ်။အဲဒါတော့သူလက်နဲ့တူပြရှိလိုက်တာရှိတယ်။အဲဒါပါပဲ။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လှအနှိုင်းငယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်နေတာမှာကြားပြင်းနဲ့ဟာပစ်ခတ်တိုက်ခတ်မှုအများဆုံးဖြစ်ပေါ်တဲ့ဒေသတစ်ခုဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေထောင်ထဲချပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ်